Stories.
မင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီ American တန်ရဲ2019ခုနှစ်ဩဂုတ်လ21ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဒိမတ်နိုင်ငံပိုင် Greenland ကျွန်းကို American ပြည်အောင်စုကဝယ်ယူလိုတဲ့ကိစ္စနဲ့ပတ်သက်လို့ဒိမတ်ဝန်ကြီးချုပ်ကဆွေးနွေးမှာမဟုတ်တာကြောင့်တွေ့ဆုံမဲ့အစီအစဉ်ကိုသမ္မတ Donald Trump ကဖျက်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်တွေစစ်ချက်လက်ချပြန်နိုင်မဲ့အချိန်ထိနေရပြန်ပို့ရေးစီစဉ်တွေကိုဆိုင်းငံ့ထားဖို့လူ့ခွင့်ရေးလှုံ့ဆော်မှုဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။စားရထိထိုင်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေပိုင်းသတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်အတွင်းမနေ့ကရဲတပ်ဖွဲ့ရင်တန်းတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့
မင်းတို့ကကျွန်တော်တို့တရင်ပုတ်ကြတယ်ရဲရင်ကတောင်းတဲ့လူပြတာလည်းရဲရင်ကတိုက်ခိုက်ခံရတာရှိတယ်။ဒီရမှုပြက
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဘုံမှုချုပ်ဇော်မင်းထွန်းပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွန်နဲ့အတူပညာရေးကောလိပ်ဒီပလိုမာရဆရာဆရာမတွေရဲ့ဖဲကြိုးစိမ့်လှုပ်ရှားမှုအကြောင်းနဲ့အီရန်ဟာအရှိလေပိုင်းဒေသတည်ငြိမ်ရေးနဲ့လူညုံရေးတွေအကြီးအကျယ်ချိန်ချောက်မှုတရဖြစ်တယ်လို့အမေရိကန်ကပြောတဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။ဒိမတ်နိုင်ငံပိုင် Greenland ကျွန်းကိုအမေရိကန်ပြည်အောင်စုကဝယ်ယူလိုတဲ့ကိစ္စနဲ့ပတ်သက်လို့ဒိမတ်ဝန်ကြီးချုပ်ကဆွေးနွေးမှာမဟုတ်တဲ့အတွက်တွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်သမ္မတ Donald Trump ကဖျက်လိုက်ပါတယ်။ဝန်ကြီးချုပ်မစ်ဖရိုင်ဆန်ရဲ့မှတ်ချက်ကြောင့်ရှေ့လာမဲ့သတင်းနှစ်ပတ်မှာတွေးဆမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့ကြောင့် Twitter လူမှုကွန်ရက်ကနေသမ္မတ Trump ကပြောလိုက်တာပါခီးစဉ်ဖြစ်လိုက်တဲ့အတွက်နိုင်ငံစုံအကုန်ကျတဲ့လိုအားတွေအလားအသာမဖြစ်တော့တဲ့အတွက်ကျေးဇူးတင်တဲ့ကြောင်းလည်းပြောခဲ့ပါတယ် Greenland ကျွန်းကိုဝယ်ယူမဲ့စစ်ကူကိုတော့မကြတဲ့ငါပဲသမ္မတ Trump ကပြောခဲ့တာပါ Greenland ကျွန်းကိုဒိမတ်နိုင်ငံကပိုင်မြင်မဲ့ဒိမတ်နိုင်ငံဟာ American ရဲ့မဟာမိတ်ကောင်းနိုင်ငံတစ်နိုင်ငံဖြစ်တဲ့အကြောင်းလည်းတင်းနှင်းတွင်နေကပဲသမ္မတ Trump ကပြောခဲ့ပါတယ်ဒိမတ်နဲ့ Greenland ကျွန်းအာဏာပိုင်တွေကတော့ရောင်းမှမဟုတ်တဲ့အကြောင်းချက်ချင်းလို့တုံ့ပြန်ထားကြတာပါ Greenland ကျွန်းဟာရောင်းဖို့မဟုတ်သလိုပဲ Greenland ကျွန်းကို Greenland ကျွန်းပြည်သူတွေကသာပိုက်ဆိုင်တဲ့အကြောင်းလည်းမကြတဲ့ငါအလဲပတ်ခီးစဉ်တွေမှာပဲဒိမတ်ဝန်ကြီးချုပ်ကပြောခဲ့ပါတယ် American ဟာဒိမတ်နိုင်ငံရဲ့အရင်းအနှီးဆုံးမဟာမိတ်နိုင်ငံဖြစ်ပေမဲ့လည်းတိုင်းပြည်နဲ့လူမျိုးတွေကိုဝယ်ယူရခဲ့ကုန်ပြီလို့လည်းဒိမတ်ဝန်ကြီးချုပ်ကပြောခဲ့တာပါသမ္မတ Trump ကိုနိုင်ငံတော်ခီးစဉ်ဖြစ်စက်တင်ဘာလဆန်းမှာအလဲပတ်လာဖို့ဒိမတ်နိုင်ငံကဖိတ်ကြားထားပြီးခီးစဉ်ကိုဖျက်လိုက်တဲ့အကြောင်းကိုတော့မနေ့ကပဲသမ္မတအင်ဂျီရိုပြောခွင့်ရချက်တီရာကအတည်ပြုခဲ့တာလည်းဖြစ်ပါတယ်
လိမ်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့ကက်သလစ်ဂိုင်းချုပ်ဆရာတော် George Bell မှာအပြစ်ရှိကြောင်းတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တင်သွင်းထားတဲ့အယူခံကိုဩစတြေးလျနိုင်ငံအယူခံတရားရုံးကလည်းပယ်ချလိုက်ပါတယ်ကက်သလစ်ကျောင်းတော်ကတာဝန်ရှိသူတွေထံမှာတော့ဆရာတော် Bell ဟာအရွယ်မရောက်သေးတဲ့ကလေးတွေကိုလိမ်မှုဆိုင်ရာမတော်မတရားလုပ်မှုနဲ့ပြစ်မှုထင်ရှားတဲ့အစဉ်အမြင့်ဆုံးပုဂ္ဂိုလ်တဦးလည်းဖြစ်ပါတယ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရသူတွေသူတို့နဲ့ပတ်သက်သူတွေကတရားရုံးအပြင်ဖက်မှာအောင်းပွဲခံခဲ့ကြတာပါကက်သလစ်သာသနာပိုင်ပို့ရဟန်မင်းကြီး Francis ရဲ့ဗဏ္ဍာရေးဆိုင်ရာအကြံပေးအရာရှိချုပ်ဟောင်းဖြစ်တဲ့ဆရာတော် Bell ဟာဒီမှာသေးသည့်ဆိုတဲ့အဖွဲ့ကအသက်73နှစ်အရွယ်အမျိုးသားလေးကိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကလိမ်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့အဖြစ်ရှိကြောင်းဂျူရီအဖွဲ့ကဒီဇင်ဘာလမှာတင်ပြတင်ညွှတ်တဲ့ဆုံးဖြတ်ခဲ့တာပါ။အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆီယာရိုပယ်လျအယူခံကိုဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်အယူခံတရားရုံးမှာရှိတဲ့တရားသူကြီး3ဦးထံမှ2ဦးကပယ်ချလိုက်တာပါ။ဆီယာရိုပယ်လျရှင်းနေကတော့နောက်ဆုံးဆုံးဖြတ်ချက်အတည်ပြုမဲ့ဩစတြေးလျအထက်တရားရုံးအထိအယူခံမှုဆက်ပြီးတော့တင်သွင်းသွားဖို့စဉ်းစားမယ်လို့ဆီယာရိုရဲ့ပြောခွင့်ရသူအမျိုးသမီးကကြေညာချက်ထုတ်ပြန်ထားပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားတို့ကြားနောက်ဆုံးချေစီးရေးလိချင်းမှုတွေအဆုံးသတ်ခဲ့ပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမန်ကလည်းတောင်ကိုရီးယားမှာရောက်နေပါတယ်။သတင်းကြားခီးစဉ်ဖြစ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုမနေ့ကပဲရောက်လာတဲ့အမေရိကန်အထူးတန်တမန်စတီဖန်ဘေကန်ကတော့မြောက်ကိုရီးယားဘက်ကတခုခုတုံ့ပြန်လာတဲ့အချိန်မှာဆက်သွယ်ဖို့အဆင်သင့်ရှိနေတဲ့အကြောင်းပြောဆိုခဲ့တာပါ။နိုင်ငံပူးတွဲစီးရေးလိချင်းမှုတွေအဆုံးသတ်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲအမေရိကန်အထူးတန်တမန်ကတောင်ကိုရီးယားအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။စီးလိချင်းမှုတွေအဆုံးသတ်ပြီးတဲ့နောက်ဆွေးနွေးမှုတွေပြန်ဆဖို့မြောက်ကိုရီးယားဘက်ကအစိုးရမှအရေးအယံပြခဲ့ပေမဲ့တောင်ကိုရီးယားနဲ့ပဲဖြစ်ဖြစ်အမေရိကန်နဲ့ပဲဖြစ်ဖြစ်ဆွေးနွေးဖို့အသင့်ရှိတဲ့လက္ခဏာမျိုးတော့အခုချိန်ထိမတွေ့ရသေးပါဘူး။မြောက်ကိုရီးယားနိုင်ငံပိုင်ရိုဒွန်ဆင်မွန်သတင်းစာမှာတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးလိချင်းမှုတွေဟာမလုံတဲ့တဲ့အကြောင်းနဲ့အမေရိကန်ကရန်လိုတဲ့မူဝါဒတွေကိုအပြောင်းမပြောင်းလဲသေးဘူးဆိုပြီးတော့လည်းဖော်ပြခဲ့ပါတယ်။စီးလိချင်းနဲ့လွတ်ရတဲ့ဟာမြောက်ကိုရီးယားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်မှုတွေမှာအန္တရာယ်ဖြစ်စေသလိုဆောင်ရွက်ခဲ့ပြီးဖြစ်တဲ့အရေးကြီးတဲ့ကိစ္စတွေကိုလည်းပြန်လည်သုံးသပ်စရာတွေဖြစ်ရတဲ့အကြောင်းသတင်းစာကရေးသားခဲ့တာပါ။အ မေရိကန်သမ္မတဒေါ်နယ်ထရန့်ကတော့စီးရီးလေ့ကျင့်မှုတွေပြည်ပချင်းတွစ်ဆုံဆွေးနွေးညှိနှိုင်းမှုတွေပြန်ဆောက်ဖို့နဲ့မစ်ဆိုင်းတုံးစမ်းသပ်ပြည်လူမှုတွေရပ်တန့်ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကကတိပြုထားတဲ့အကြောင်းပြောဆိုထားပါတယ
်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရတာဝန်ရှိသူတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိတွေတွစ်ဆုံဆွေးနွေးခဲ့တယ်လို့သမ္မတနှဦးစလုံးကမနေ့အင်္ဂါနေ့မှာအတည်ပြုပြောဆိုပါတယ်ဗင်နီဇွဲလားတာဝန်ရှိသူဘသူဘဝနဲ့တွစ်ဆုံဆွေးနွေးတယ်ဆိုတာသမ္မတထရန့်ကမပြောပေမဲ့လည်းဗင်နီဇွဲလားအစိုးရကိုယ်စားလှယ်အတော်များများနဲ့တွစ်ဆုံဆွေးနွေးခဲ့တယ်လို့တော့အင်ပီရိုမာစတင်ထောက်တွေကိုပြောဆိုခဲ့တာပါသမ္မတမာဒူရိုကလည်းဒီဆွေးနွေးမှုတွေဟာလက်နက်ချီကျနေပြီလို့နောက်ပိုင်းမှာပြောတဲ့ရုပ်မြင်သံကြားမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပေမဲ့ပါဝင်ဆွေးနွေးကြတဲ့အရာရှိတွေနာမည်တွေကိုတော့ပြောမသွားပါဘူးမာဒူရိုရဲ့အတွင်းလူယုံတွေဟာသူတို့ဆက်ပြီးရက်တီနိုင်ရဲ့အတွက်အမေရိကန်အစိုးရတာဝန်ရှိသူတွေကိုဆက်တွဲခဲ့တာဖြစ်တယ်လို့အထက်အခံကောင်ဆောင်လည်းဖြစ်ဗင်နီဇွဲလားရဲ့ကြားဖြတ်သမ္မတအဖြစ်အမေရိကန်ကအသိအမှတ်ပြုထားတဲ့ခွမ်ဂွိုက်ဒိုက VOA စပိန်ဘာသာဌာနကိုပြောပါတယ်ဗင်နီဇွဲလားပြည်သူတရားလုံးရက်တီရဲ့အတွက်ဆောင်ရွက်နေတာဖြစ်တဲ့အတွက်ကိုရက်တီရဲ့အတွက်သာလုတ်ကင်နေကြတဲ့သမ္မတမာဒူရိုအပေါ်တိစ္ဆာခံသူတွေနဲ့တော့ပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းမစ္စတာဂွိုက်ဒိုကပြောဆိုခဲ့တာပါသမ္မတမာဒူရိုရဲ့ဒုတိယကောင်ဆောင်ဒစ်ဒါဒိုကာဘလိုကိုအမေရိကန်နိုင်ငံကလျှို့ဝှက်ဆက်သွယ်ခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်မာဒူရိုရဲ့တိစ္ဆာခံတွေကသူတို့အာဏာလက်လွတ်လိုက်ရတဲ့အခါလက်တုံပြန်မခံရအောင်အမခံချက်ရဖို့လိုလားနေတာဖြစ်တယ်လို့လည်း AP သတင်းဌာနကပြောပါတယ်
ဒီရေအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရင်းကြဒုက္ခတွေအတွက်ဘေးရန်ဒီအကင်းကင်းကုန်သွယ်ကရှိရှိကုသဘောဆန္ဒအတိုင်းပြန်နိုင်မဲ့အချိန်ထိနေရက်ပြန်ပို့ရေးအစီအစဉ်ကိုဆန့်ကန့်ထားဖို့လူခွင့်ရေးလှုံ့ဆော်မှုဖွဲ့ကတောင်းဆိုလိုက်ကြပါတယ်ပထမတစ်ချိန်နေရက်ပြန်ပို့ရေးအစီအစဉ်မအောင်မြင်ဖြစ်ခဲ့ပြီးနောက်ထပ်မံကြိုးပမ်းတဲ့အနေနဲ့မနေ့ဖန်ကဆလို့ဒုက္ခတွေချို့ကိုနေရက်ပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစီစဉ်နေရက်ကြောင်းတရင်တွေထွက်ပေါ်လာခဲ့ပြီးနောက်လူခွင့်ရေးဖွဲ့ရဲ့တုံ့ပြန်တဲ့နေထွက်ပေါ်လာခဲ့တာပါဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတင်ပြထားတဲ့ဒုက္ခတွေ2000ကပထမတော့အဖြစ် 3,000 ရောက်ကိုလက်ခံမှုရည်ရွယ်ထားပြီးဒုက္ခသည်တွေရဲ့သဘောထားကိုသိနိုင်မှုလဲဒုက္ခသည်မျက်စံရကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေမနေ့တုန်းကပဲမင်းမြန်းစုံစမ်းမှုတွေစတင်ခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကို Ranger ဒုက္ခသည်တွေစစ်ချလက်ချပြန်နိုင်မဲ့အခြေအနေမှာမရှိသေးသလိုစနေတကျဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုလည်းဖြေရှင်းထားတာမရှိသေးတဲ့အကြောင်းလူခွင့်ရေးလှုံ့ဆော်မှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့တာဝါရှာရေးရဒါရိုက်တာ Minesh Shi Ganguly ကကျညာချက်မှာပြောဆိုခဲ့တာပါဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ကိုစံငန်ထားဖို့ကျညာချက်ထုတ်ပြန်တောင်းဆိုခဲ့တဲ့ Fortified Rest အဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith ကလည်းအခုချိန်မှာဒုက္ခသည်တွေကိုပြန်ပို့တာအန်ဒီရဲ့ကြီးမားပြီးအစဉ်ချင်းမဲ့ရရောက်တဲ့အကြောင်းပြောဆိုခဲ့ပါတယ်2019အောက်တိုဘာလတည်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ခဲ့တဲ့ ARS ရိုးညာဆွေးရောက်ဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့ဆက်စပ်ရေးတွေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နဲ့ချီတဲ့ရိုးညာတွေထွက်ပြေးသွားခဲ့ကြတာပါမြန်မာဆွေးရကတော့ရိုးညာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံသွားဖို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တရားစီနားလည်မှုစာချုပ်လာတဲ့လက်မှတ်ရေးထိုးထားတယ်လို့ပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်
ဟောင်ကောင်ဆိုင်ရာပရတင်ကောင်စီဘုံရုံမှာအလုပ်လုပ်နေတဲ့တရုတ်နိုင်ငံသားဝန်ထမ်းတအူကိုတရုတ်နိုင်ငံနဲ့ဆက်ရှန်ဇန်မြို့မှာဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနကဒီကနေ့ပြောပါရယ်ဒီလိုရကြောင့်တိတ်အဆင်မပြေလာတဲ့တရုတ်နဲ့ပရတင်ကြားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးလာစေနိုင်ဖို့ရှိနေပါတယ်ဆိုင်မွန်ချန်းဆိုတဲ့ပရတင်တန်ယုံဝန်ထမ်းဟာဟောင်ကောင်နဲ့တရုတ်ပြည်မကြီးအဆက်မရှိတဲ့ရှန်ဇန်မြို့ကိုသွားခဲ့ပြီးနောက်တနေ့ဩဂုတ်လ9ရက်နေ့မှာဟောင်ကောင်ကိုပြန်ရောက်မလာဘူးလို့ဟောင်ကောင်သတင်း website တစ်ခုဖြစ်တဲ့ HK01 မှာအစောပိုင်းကဖော်ပြထားပါတယ်သူမိသားစုတွေကလည်းချန်ဟာစီပွားရေးကိစ္စတခုနဲ့ဩဂုတ်လ10ရက်နေ့မနေ့ကရှန်ဇန်ကိုခီးသွားခဲ့ပြီးတဲ့နောက်ပြောင်းနေတဲ့ဆိုတာကို Facebook ဆက်မနာပေါ်ကနေအတည်ပြုပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဌာနကတော့ဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာချန်ကိုအများပြည်သူလုံခြုံရေးဆိုင်ရာစီမင်းစည်းကမ်းတွေကိုချိုးဖောက်မှုနဲ့ရှန်ဇန်ရဲတပ်ဖွဲ့က15ရက်ကြာဖမ်းဆီးထိန်းသိမ်းထားကြောင်းပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ချန်ဟာ UK နိုင်ငံသားမဟုတ်သလိုတရုတ်နိုင်ငံသားတစ်ယောက်ဖြစ်တဲ့အတွက်အခုကိစ္စကပြည်တွင်းရေးကိစ္စသားဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရကန်ရှောင်းကပြောပါတယ်ပရတင်အစိုးရကတော့တချင်းကဗြိတိရှ်ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းကသူတို့တန်ဝန်တန်းတူဖန်စီထိန်းသိမ်းခံရတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းပြောဆိုထားပါတယ်
ယူရန်နိုင်ငံကလက်ရှိသုံးစွဲနေတဲ့ရီယယ်ငွေကြေးစနစ်မှာတတ်မှတ်ထားတဲ့ခင်းငင်းနေတွေကတုံညာလေးလုံးကိုဖြုတ်ပြမဲ့ဥပဒေမူကြမ်းတစ်ရပ်ကိုသမ္မတဟာဆန်ရူဟာနီကလွှတ်တော်မှာတင်သွင်းလိုက်ပါတယ်။လွှတ်တော်ကအရေးပေါ်စဉ်စားဆုံးဖြတ်နိုင်မှုသမ္မတကတင်သွင်းခဲ့တာဖြစ်တဲ့အကြောင်းလဲအစိုးရဘော်သတင်းဌာနတွေကဖော်ပြခဲ့ကြတာပါ။ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ယူရန်နိုင်ငံတို့ကြားချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်နှုတ်ထွက်ဖို့ဆုံးဖြတ်လိုက်ပြီးတန်ခတ်ရည်ရည်မှုတွေပြန်လည်ချမှတ်ခဲ့တဲ့2018ခုနှစ်ကစလို့ယူရန်နိုင်ငံမှာသုံးဆွဲနေတဲ့ရီယယ်ငွေတန်ဖိုးတိတိတသားကျဆင်းသွားခဲ့တာပါ။အမေရိကန်ရဲ့လွှတ်ရက်ကြောင့်ဒေါ်လာတန်ပေါင်း1000ချီတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေရပ်ဆိုင်ခဲ့ရတယ်လို့ယူရန်နိုင်ငံကပြည်ပကိုရည်နယ်စိတ်တင်ဖို့မှုတွေလည်းရပ်ဆိုင်သွားခဲ့ပါတယ်။ဒီနေ့ဈေးကွက်မှာတော့ယူရန်ရဲ့ရီယယ်ငွေလဲလှယ်မှုနှုန်းဟာအမေရိကန်ဒေါ်လာကို13,650ဈေးပေါက်ခဲ့တာပါ2015ခုနှစ်ကနျူကလ িয়ার ဆိုင်ရာနိုင်ငံကသဘောတူညီချက်ရရှိထားချိန်မှာဒေါ်လာကိုရီယယ်ငွေတန်ဖိုးဟာ32,000သာဈေးပေါက်ခဲ့ပါတယ်အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေဖွဲ့ IMF ကလည်းဒီနှစ်မှာအီရန်ရဲ့စီးပွားရေးဟာ600ခန့်နှုန်းကျဆင်းပြီးငွေကြေးဖောင်းပွမှုနှုန်းကလည်း40ခန့်နှုန်းရှိလိမ့်ရှိနိုင်တယ်ဆိုပြီးတော့လည်းဧပြီလထဲမှာပဲခန့်မှန်းပြောဆိုထားတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုဟာစီးပွားရေးအချက်အလက်ဆိုင်နေတဲ့အခြေအနေကနေအဝေးကြီးမှရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ရဲ့စီးပွားရေးနှေးကွေးလာနေတဲ့အရေးလက္ခဏာတွေကိုကြိုတင်ခန့်မှန်းသူတွေကထောက်ပြနေချိန်မှာသမ္မတကအခုလိုပြောလိုက်တာပါ။အမေရိကန်စီးပွားရေးဟာအရန်ကိုကောင်းနေတယ်လို့သမ္မတကပြောပါတယ်။ဒါပေမဲ့လည်းဗဟိုဘဏ်အနေနဲ့ငွေစုလက်မှတ်အတူနှုန်းတွေကိုပြီးခဲ့တဲ့လတုန်းကတရမ25ရာခိုင်နှုန်းလျှော့ချပေးကြတဲ့ပို့ပြီးတော့နောက်ထပ်ရာခိုင်နှုန်းတစ်ခုအပြည့်ထပ်လျှော့ချမပေးဘူးဆိုရင်တိုင်းပြည်ရဲ့စီးပွားရေးကောင်းလာမှာမဟုတ်ဘူးဆိုပြီးတော့လဲမကြခင်ရက်ပိုင်းကပဲသမ္မတကပြောခဲ့တာပါ။ဒါအပြင်အမေရိကန်ပြည်သူတွေလက်ထက်ငွေပိုထွက်လာအောင်ခွန်ဥပဒေဆိုင်ရာပြုတ်ပြန်ပြောင်းလဲမှုတွေလုပ်သွားဖို့စဉ်းစားနေတဲ့အကြောင်းလဲသမ္မတကပြောခဲ့ပါတယ်
။စပိန်နိုင်ငံကပရိုက်တာကက်ဆေးတင်မောတစ်စင်းကိုအီတလီအနာဝိုင်နေဖမ်းဆီးခဲ့တဲ့အတွက်ရက်20လောက်ပင်လယ်ထဲနေခဲ့ကြရတဲ့ရွှေပြောင်းဝင်ရောက်သူ80လောက်ဟာအခုနောက်ဆုံးကုန်းပေါ်ရောက်လာကြပါပြီ။အီတလီနိုင်ငံပိုင်းလမ်ပီဒူဆာချွန်းကိုရောက်လာကြတဲ့ Open Arms တင်မောကရွှေပြောင်းနေထိုင်သူတွေထဲမှာတော့ဒရင်ဒရင်နဲ့ပတ်တီးစီထားသူတွေလည်းအများပြပါဝင်ကြပါတယ်။လွင်မှုကြီးကြဲမှုအားနဲ့ပတ်သက်လို့သဘောထားတင်မာသူအီတလီပြည်ထရေးဝန်ကြီးကစိုက်ကပ်ခွင့်မပေးတဲ့အတွက်လမ်ပီဒူဆာချွန်းနဲ့မင်းမွေးမှာကယ်ဆယ်ရေးတင်မော19ရက်ကြာကြောက်ချဆောင်းဆိုင်နေခဲ့ကြရတာပါ။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အေးအေးရခိုင်လက်နက်ကင်ဖွဲ့နေတိုက်ပွဲတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းဒေသမှာမနေ့ကရဲရင်နဲ့တိုက်ခိုက်ခံရတဲ့အတွက်ဒုရဲမှုတဦးအပါအဝင်လုံခြုံရေးတာဝန်ရှိသူ2ဦးသေဆုံးပြီး3ဦးထဏ်ရာရခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းမင်းပြားပုံနှချွန်းနဲ့ဘူးတီတောင်မြို့နယ်တွေမှာမနေ့ကအထိတိုက်ပွဲတွေရှိနေပြီးထိခိုက်သေဆုံးမှုတွေလည်းရှိတယ်လို့သိရပါတယ်ဒီဝီသတင်းတော်နိုင်ကွင်းအိမ်စုံစမ်းမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ပုံနှချုံမြို့နယ်တွင်ရဲတပ်ဖွဲ့ရင်တန်းတိုက်ခိုက်ခံရမှုမှာဒူရဲမှုတူချဆုံးခဲ့တယ်လို့မင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းရင်မှုဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါရယ
်။မင်းလုံးကကျွန်တော်တို့ဟိုသတင်းပုတ်ကားရဲ့ရဲရင်တန်းတောင်တဲ့ပြန်လာတဲ့ရဲရင်တန်းတိုက်ခိုက်ခံရတာရှိတယ်။ဒူရဲမှုတူရကတော့သူတို့တန်ရရနဲ့စစ်တီတယ်အမဆေးရုံရောက်တဲ့အခါမှာသုံးပါတယ်လို့ကျွန်တော်ပြီးရတယ်။နောက်တော့ကမင်းပြောက်ဆက်မှာတော့ကျွန်တော်ရာမောင်တရရဲ့အရှိမြောက်ဆက်တော့မှကျွန်တော်ပြန်ပြီးနှလုံးပေါက်ဆက်ဆက်ကြရရှိတယ်။အဲ့ဒါတော့ဒီကတည်းကရရှိတယ်ရှိပါဦးကြပါတော့
မနေ့ကကြောက်တော်မြို့နယ်နဲ့ပုံနှချုံမြို့နယ်ကြားဘိုင်းတော်ချွေရွာနားမှာအေအေဖွဲ့ကနေရဲတပ်ဖွဲ့ရင်နန်းကိုမိုင်းခွဲဆိုက်ခိုက်မှုကြောင့်သူရဲမှုတောင်းလွန်ပါဝင်နှုတ်ချဆုံးပြီးသုံးဦးတန်ရာရရှိခဲ့ပြီးတော့တပ်ဖွဲ့ပိုင်းမော်တော်ယာဉ်3စီးပျက်စီးသွားကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ဗုဒ္ဓတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေးအေးပြန်ကြားရေးရရှိခိုင်တုခကပြောပါတယ
်။ဩဂတ်စ်လ20ရက်နေ့မနေ့7နာရီမှာမင်းမြောင်းမြို့နယ်ကလမတောင်စွာရဲ့အနောက်တောင်ဖက်ကအမှတ်တကျင်းဖြစ်တာရှိတယ်။အဲ့မှာတော့ရန်သူဘက်က9ဦးကြာဆုံးတာရှိတယ်ဗျ။နောက်ပြီးတော့ဒီမနေ့7နာရီအွန်လိုင်းရွာနဲ့ဒီရွှေတမရွာကြပေါ့နော်။အဲ့ဒါလည်းမင်းမြောင်းမြို့နယ်ထိမှာပဲ။အဲ့ဒီမှာနောက်ထပ်တကျင်းဖြစ်တာရှိတယ်။ဆိုတော့အဲ့ဒီမှာရန်သူဘက်ကနေ9ဦးကြာဆုံးတာရှိတယ်။နောက်ပြီးတော့ဒီဘူးတီတောင်မြို့နယ်ထိမှာဒီဩဂတ်စ်လ20ရက်မနေ့6နာရီပြေကနေပြီးတော့ဒီ9နာရီထိပဲနော်ဒီကောင်းတဲရွာရဲ့ဒီအရှိမြောက်ဖက်တောင်နှမ်းပေါ်မှာတိုက်ပွဲဖြစ်ခဲ့တာ
မနေ့ကမင်းပြမြို့နယ်တွင်ဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုတွေများပြားနေတယ်လို့အေဘက်ကပြောနေတယ်လို့တိကျသိမပြုတ်နိုင်သေးပါဘူး ဒီလဘိုင်းကဆက်လို့မင်းပြမျိုးနယ်မှာစိုက်ပွဲဆက်ဆက်ဖြစ်ပွားနေခဲ့ပြီးစစ်ဖြစ်ပွားရာဖုံနာချောင်းတဝိုက်ကရွာ30နီးပါးကိုဒီလပထမပတ်ကဆက်ပြီးမြန်မာစစ်တပ်ကနေတွာလာခွေကိုပိတ်ပင်ထားခဲ့ပါတယ်။ဒီရက်ပိုင်းတွင်ရွာသားတွေကိုတွာလာခွေပြုလာတဲ့ဆိုပေမဲ့စန္နရိတ်ခတည်ယူခွေကိုကတ်တတ်ထားတယ်လို့မင်းပြမဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကအခုလိုပြောပါတယ်
။မနေ့ညနေကကျွန်တော်မင်းပြကိုရောက်တယ်လက်တို့ပြီးတော့ဒီနေ့ကျွန်တော်အဲ့ဒီဘက်အပိုင်းကိုစုံစမ်းချိန်လိုက်တော့ဟိုရွာတရွာကလူ၂၀၀လောက်ပဲသူတို့ကဆန်လေးတအိတ်လောက်ပဲဝေခွန့်ရှိတယ်ဟုတ်တယ်ရှင်ကတော့ဘသူမှသွာလာဆွမရဘူးဆိုတဲ့အနေအထားမျိုးပေါက်တာကလေတော့တနေ့ရက်ကဝယူခွင့်ကိုတော့ပိတ်မှာထားတော့ပဲ။များများစားစားဝယ်လို့မရဘူး။ဒီဘက်ကဟိုစေတနာရှင်တွေသွားပြီးလူကမ်းတွေဆိုတဲ့အပိုင်းတွေဟိုမရသေးဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးစိုက်ပွဲတွင်ဒေသခံပြည်သူ6,000ကျော်စစ်ပေးသိမ်းရှောင်နေရပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်မကြသေးခင်ကစားလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြောပြန်ကြီးထွားလာရတာဟာငင်းငယ်ရေးဆွေးနွေးပွဲတွေရှေ့မတိုးနိုင်အောင်အကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်။ငင်းငယ်ရေးဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုနေပါပြီလား။လူတွေမူတွေအပြောင်းလဲတွေလုပ်ဖို့လူနေပါပြီလားစွာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ပညာရေးကောလိပ်ဆရာဆရာမတွေရဲ့ဖဲကြိုးစိန်လှုပ်ရှားမှုအကြောင်းကိုပြောပြချင်ပါတယ်။ပညာရေးဒီဂရီကောလိပ်မှာ BE Education နဲ့ BSc Education တွေတက်ရောက်ခွင့်ရဖို့အတွက်ရှင်းရှင်းလင်းလင်းမူဝါဒသတ်မှတ်ပြီးတော့သင်တန်းတက်တဲ့ဆရာဆရာမတွေအတွက်လုံလောက်တဲ့ခွင့်ရခံစား권တွေကိုပေးဖို့ပညာရေးကောလိပ်ဒီပလိုမာရဆရာဆရာမတွေကဖဲကြိုးစိမ့်လှုပ်ရှားမှုလုပ်ပြီးတော့တောင်းဆိုနေကြပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုထဲ့အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
ပညာရေးကောလိပ်ဒီပလိုမာရဆရာဆရာမတွေက BE Education, BSc Education စာပေစာယူတက်ရောက်ရမှာတိကျတဲ့မူဝါဒတွေချမှတ်ပေးဖို့နဲ့သင်တန်းတက်ရောက်ရမှာလဲလုံလောက်တဲ့ခွင့်ရရှိဖို့နဲ့ပညာရေးကောလိပ်ကျောင်းသားတက်မကတွေပေါ်ဖိနှိပ်တာတွေရပ်တန့်ဖို့အတွက်ဖဲကြိုးစိမ့်လှုပ်ရှားမှုကိုပညာရေးကောလိပ်တက္ကသိုလ်ကျောင်းတွေမှာဇက်တိုက်ပြုလုပ်နေပါတယ်။19ရက်နေ့ကနေစတင်ပြုလုပ်တဲ့ဖဲကြိုးစိမ့်လှုပ်ရှားမှုဟာဒီကနေ့မှတော့ရန်ကြီးပညာရေးကောလိပ်နဲ့မြကြီးနားပညာရေးကောလိပ်တို့မှာပြုလုပ်ကြပါတယ်။ဒီလိုတောင်းဆိုရတာနဲ့ပတ်သက်လို့ရန်ကြီးပညာရေးကောလိပ်ကျောင်းသားများတမကဘကတာများအဖွဲ့ချုပ်တရင်းနဲ့ပြင်ကြားရေးတာဝန်ခံကိုတုတ္တာစုက
ဒီ2018ဆက်တင်ဘာလမှာဒီပညာရေးကောလိပ်ကျောင်းသားတမကတွေကနေစာရထုတ်ပေါ်ပြီးတော့တောင်းဆိုတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကိုသူတို့ကဒီဝိဇ္ဇာတိမဘကပွဲချက်ဟိုပွဲပဲရှိတယ်ပညာရေးဘက်ကတိုက်တွားတဲ့ပွဲမရှိဘူးတော့ပညာရေးဘက်ကတိုက်တွားတဲ့ပညာရေးပွဲဒီ education နဲ့ business education တော့ပြင်မယ်ပြောရကြအဲ့ဒီတင်တော့2019ဒီပြင်တော့မှာဖွင့်မယ်လို့သူတို့ကပြောခဲ့တယ်ဗျအဲ့မဲ့ခုချိန်မှာခွင့်မှုလေးလာပဲလိုတော့တဲ့အချိန်ကြီးသူတို့ဘက်ကနေပြီးတော့မှအတိကျတဲ့မူဝါဒကိုကျွန်တော်တို့မထုတ်ပြန်သေးသေးဘူး။တိကျတဲ့မူဝါဒဆိုတာကျွန်တော်အချိန်ကပညာမှာပညာရေးကောလိပ်ရှင်ဆရာဆရာဝန်တွေတောင်းကြည့်ရတဲ့အချိန်မှာအမြောက်ခေါ်ပါလေ။ဥပမာ6,600ဖုန်းနံပါတ်ဖုန်းနံပါတ်ပေါ့။တောင်းရင်ဝန်ဆိုင်ရရရခေါ်မဲ6,800လေဘယ်လိုရေးချင်းနေလဲကန့်တတ်ပြီးခေါ်ပါလေ။ဒါလည်းမထုတ်ပြန်သေးသေးဘူး
။စာပေးစာယူတက်ဖို့အတွက်လည်းပညာရေးဝန်ကြီးဌာနကတရားဝင်ခွင့်18ရက်ပေးထားပြီးမဲ့ဝေးလံခေါင်ပါတဲ့နေဘက်ကပညာရေးကောလိပ်ကကျောင်းသားတွေအနေနဲ့တရားဝင်ခွင့်နဲ့မလုံလောက်ပဲခွင့်ရကြုံလုံချိန်မှာလစာတွေဖြတ်တောက်ခံရတာလည်းရှိရအတွက်တောင်းဆိုနေကြတာလည်းဖြစ်ပါတယ်။ဒီတောင်းဆိုချက်တွေနဲ့ပတ်သက်ပြီးပညာရေးဝန်ကြီးဌာနနဲ့ပညာရေးကောလိပ်တက်မကတွေဟာအခုလာထဲမှာပဲတွဲဆုံညှိနှိုင်းတာတွေလုပ်ခဲ့ပါသေးတယ်။တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတွဲဆုံညှိနှိုင်းတဲ့အခြေအနေကိုပညာရေးဝန်ကြီးဌာနအစိမ့်ပညာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမေဆန်းဟီက
မပြောတော့ပါဘူးရှင်ကျမတို့ဟိုရက်ကကျောင်းသားသမဂ္ဂအေးစီအတမကရောက73ရက်8လမှာဒီမှာအစည်းအဝေးခေါ်လုပ်ပေးပြပြီရှင်းပြပေးပါပြီရှင်ကျမတို့ဘာမှမပြောချင်ပါဘူးရှင်အခြေခံပညာဦးစီးဌာနကလည်းရှင်းပြပေးပါပြီသူတို့ကကိုယ်ကသူတို့ကတော့ဒါပဲပြန်ပြောနေတာဟုတ်ကျမဘာမှမဖြေတတ်ပါဘူးရှင်
ပြီးခဲ့တဲ့နှစ်ထိပညာရေးကောလိပ်ဒီမှာလုပ်ငန်းခွင်အကျိုးဆရာအတက်ပညာသင်တန်းကိုနှစ်နှစ်သင်ကြားပေးပြီးဒီပလိုမာပေးအပ်ပြီးတော့မူလတန်းပြအဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။ဒီနှစ်ဒီဇင်ဘာမှာပညာရေးဒီဂရီကောလိပ်ဒီမှာဖွင့်လှစ်မဲ့ BE Education BSc Education စာပေးစာယူသင်တန်းကတော့ဒီပလိုမာရရှိထားသူတွေကတတိယနှစ်သင်တန်းကိုတိုက်ရိုက်တက်ရောက်နိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထေရောင်ခန့်သတင်းပေးပို့ထားတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနှာစင်နိုင်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးကြအောင်ပါရှင်။အီရန်ဟာအရှေ့လေပိုင်းဒေသတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်အကြီးအကျယ်ချိန်ချောက်မှုတစ်ရပ်ဖြစ်တယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါတယ်။အရှေ့လေပိုင်းဒေသအနေနဲ့ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့အင်ဂါနီကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာကြာမြင့်နေပြီဖြစ်တဲ့ဒီပြဿနာတွေကိုနီးနာအသင့်နဲ့ချင်းကပ်အဖြေရှာဖို့လဲဝန်ကြီး Pompeo ကတောင်းဆိုလိုက်ပါတယ်။ VOA သတင်းတောက်ဇလာတီစာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါတယ်ရှင်။
အင်ဂါနီကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာအီရန်ရဲ့နျူကလ িয়ার ချင်းကြောင်းမှုအနေနဲ့စီးရီးယားနဲ့ယီမင်ကစစ်ပွဲတွေအစ္စရေးနဲ့ပါလက်စတိုင်းကြားကကာလကြာရှည်ပြည်ပခါအရှေ့အလယ်ပိုင်းကဖွံ့ဖြိုးမှုနှိမ့်ကွေးနေတဲ့စီးပွားရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ဟော်မုစ်ရေလက်ကြားကသူတို့ရဲ့လှုပ်ရှားမှုတွေဟာကမ္ဘာကြီးအတွက်ချင်းကြောင်းမှုတစ်ရပ်ဖြစ်ပြီးအီရန်၊လေဘနွန်၊စီးရီးယားနဲ့ယီမင်မှလည်းဝင်ရောက်ဆွတ်ဖက်နေတာတွေဟာဒေသအတွက်ဆိုးရွားတဲ့အကျိုးဆက်တွေတက်ရောက်စေတယ်လို့ပြောရတယ်
။ Clearly from Aleppo
တရှိလေပိုင်းဒေသအလက်ပိုကနေပြီးတော့ Aden, Tripoli ကနေတီဟရန်အားလုံးနဲ့ပူးပေါင်းဆောင်ရွက်ဖြစ်ရှာဖို့ဘယ်တော့မှမတူအောင်လိုအပ်နေပါပြီ။ Kalash တာရှိမဖြစ်ရှင်းနိုင်တဲ့ပြဿနာဟောင်းတွေကိုစဉ်းစားဖို့နီးနာအစ်တဲ့ချင်းကပ်အဖြစ်ရှာဖို့လိုပါတယ်။
အမေရိကန်နဲ့ပိုလန်အနေနဲ့ရင်းချင်ရေးအစာပြိုးဖော်ဆောင်တဲ့အနေနဲ့ဝါဆော့လုပ်ငန်းရှင်ဆိုတဲ့လုံခြုံရေးနဲ့တခြားကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ငယ်ခုနှစ်ဖွဲ့ဖွဲ့ထားပါတယ်။ရုရှားကတော့ဒါဟာတစ်ဖက်သက်ဆောင်ရွက်ချက်ဖြစ်တယ်လို့တန်တမန်လှုပ်ထုံးလုပ်နည်းနဲ့လည်းမညီဘူးဆိုပြီးကန့်ကွက်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ဒီမီထရီပိုလျန်စကီက
ကြောင်ကြကြရန်စစော်ကားသလိုဂုံတိတ်ခါကြဆင်းအောင်ပိတ်ဆို့တက်ခတ်မှုတွေလုပ်ပြီးငြိမ်းချမ်းရေးစကားဝိုင်းမှာအီရန်လာထိုင်ပါလို့ခေါ်တာမျိုးကိုတော့ကျွန်တော်တို့အနေနဲ့လက်မခံနိုင်ပါဘူး
။အမေရိကန်အနေနဲ့အီရန်ပေါ်ပိတ်ဆို့တန်ခတ်တာဟာနိုင်ငံတကာဥပဒေနဲ့မကန့်ညီသလိုနိုင်ငံရဲ့စီးပွားရေးပုံမှန်လည်ပတ်မှုကိုလည်းရစဲသွားစေတယ်လို့ဆိုရတယ်။အမေရိကန်ရဲ့ကျူးကျော်စော်ကားမှုအမိန်ပေးရန်ဆောင်တဲ့လုပ်ရည်တွေဟာဒေသတစ်ခုလုံးကိုမတည်မငြိမ်ဖြစ်စေတယ်လို့လည်းရုရှားတန်မတ်ကပြောပါတယ်။ဂျာမန်တန်မတ်ကလည်းတစ်ဖက်သက်ဆောင်ရွက်မှုတွေဟာအရှေ့အလယ်ပိုင်းကပြည်ပခါတွေကိုပုံမှုဆိုးရွားစေတယ်လို့ပြောပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့ဒေသဆိုင်ရာခေါင်းဆောင်တွေအနေနဲ့လည်းဒေသရင်းကလူထုရဲ့လူအခွင့်အရေးကိုအတိအမှတ်ပြုကြဖို့တိုက်တွန်းသွားပါတယ်။ Andreas Michaelis က
It is for the nations of the regions
ဆိုရင်ကျွန်တော်နေစီယမ်လိုပဲနှိမ့်ဆက်ညှဉ်းပန်းမှုဆာလောင်မှုတိတ်မှုကြမ်းဖက်မှုတွေနဲ့ခင်ဝင်ပြီးဘေးရန်ကင်းကင်းဂုဏ်သိက္ခာရှိရှိနေနိုင်တဲ့အခြေအနေမျိုးထူထောင်မှုဟာအဲ့ဒီဒေသကနိုင်ငံတွေကိုယ်တိုင်ကပေါ်ဆောင်ရမယ့်ကိစ္စတွေဖြစ်ပါတယ်
။အစ္စရေးနဲ့ပါလက်စတိုင်းတိကျစီရပ်တည်ဖို့ဆောင်ရွက်နေသူတွေအပါအဝင်နိုင်ငံအလုံးအနေနဲ့နိုင်ငံတကာသဘောတူညီချက်အပါအဝင်ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုလည်းလေးစားလိုက်နာကြဖို့ကုလသံအမတ်တွေကတိုက်တွန်းကြပါတယ်။ဒါအပြင်မတည်မငြိမ်ဖြစ်နေတဲ့ဒေသတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့နဲ့အမျိုးသမီးတွေနဲ့တိုးပွားလာတဲ့မျိုးဆက်သစ်တွေအတွက်ပညာရေးနဲ့အလုပ်အကိုင်အခွင့်အလမ်းစတာတွေကိုလည်းဖန်တီးပေါ်ဆောင်ပေးကြဖို့အလေးနဲ့ထားတိုက်တွန်းသွားပါရခင်ဗျာ။
ကိုအောင်ပြောပြပေးခဲ့တာပါရှင်ဆက်လက်ပြီးတော့နာဆီယမ်ရဲ့သတင်းလွှာမှာတော့ကက်ရှမီးယားဒေသကအကြီးဆုံးမြို့ဖြစ်တဲ့ဆရီနဂါမြို့မှာမူလာရန်ကျောင်း200လောက်နီးပါးအာဏာပိုင်တွေကပြန်ဖွဲ့မိလို့ပြောပေမဲ့လမ်းမတွေပေါ်မှာလူသွားလာရှင်းလင်းနေပါတယ်။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားနဲ့ဂျမ္မူးဒေသအုပ်ချုပ်ရေးကိုဖက်ဒရယ်ပြည်နယ်အဆင့်ကနေဗဟိုကအုပ်ချုပ်ဒေသနှစ်ခုအဖြစ်နှိမ့်ချဖို့ဆုံးဖြတ်လိုက်တဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ပေါ်မှာဒေသခံတွေဟာဒေါသထွက်နေတာပါ။မကြာခဏဆန္ဒပြမှုတွေကြောင့်အစိုးရကဒီဒေသကိုနှိပ်ကွပ်ထားသလိုဒေသခံတွေဟာလည်းသူတို့ရဲ့လုံခြုံရေးအတွက်ကိုစိုးရိမ်နေကြပါတယ်။ဇလာတီစာဟုတ်ပေးပို့တဲ့သတင်းလွှာကိုကိုငင်းညံကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့တနင်္လာနေ့ကလုံခြုံရေးကင်းလှည့်တဲ့သူတွေကလွဲလို့ဆရီနဂါမြို့ကလမ်းတွေပေါ်မှာအသွာအလာမရှိသလောက်ပါပဲ။ဆိုင်တွေပိတ်ပြီးဆိုင်ရှင်တွေလည်းဘာမှလုပ်စရာမရှိပဲထိုင်နေကြရပါတယ်။ဇူဝါကကုန်းတဲ့တူပါ
။ကုန်းစစ်တက်တဲ့နေရာ။ सारी ဒေကတော့ဟမ်ပီးဟာ။بند ہے نیٹ بھی بند ہے فون
انٹرنیٹ کو فون لائن اور پیٹ نی بارے لان تو لان لا لے مشی باو بے ما لے تو لو میا باو سےوں ڑی لے پیٹھا لو نی مکاں دوری لے دکھا یوق نی بارے اکھو جا ญ่ญ่นีดาบา
ตะโชจ้องนี่เปลี่ยนพ่นบีโลอโซยากาเจญญาบิ่มแม่แล
မိဘတွေကတော့သူတို့ကလေးတွေကိုအိမ်မှာပဲထားပါတယ်ရိုဟိတ်ကန်ဆာကအစိုးရကိုယ်စားလှယ်ပ
ါ beginning in fact from last saturday or agar main kal ki baat
karu yes nigre ga kle re twae chaw ni pyan phwe mo pyin sin khe ba de swin naga myu ne de ma mu lan nai chaw maw 190 la pyan phwe bi tacha niya yi ma lo tapi pi pyan phwe ma
ban hall catholic chaw ne tacha public ga chaw ni le long jong yi so yin ya de atwa pyan ma phwin de ba bu ban hall chaw au ji suspension ga
koi bhi official communication koi circular to hai ni हमें नहीं मिला है कौन से स्कूल और
मीवारे सियारी ने चाओ छोई रो सेट ते चा लौ मपी मचें चाओ को ब्यान मफ्वै माऊ सेट ते यी री आलों पोमन ब्यान फिए मा क्ले री चाओ ला टेट लो या मा वा
जम्मू ने कश्मीर डेटा हा इंडिया नाइगान मा मुस्लिम लुऊ ये अम्यासु शी रे डेटा री फिप बा रे सीवा यी फ्वन ब्यो टोटट यी ने लोंजों यी को चाओ प्या पी रो ख्वै जी बोंग गा पे था रे अथु ख्वन यी या पीने री अफिप गा नी विनजी चौ नरेंद्रा मोदी गा बे फ्यात खे रा बा ဒေသခံအများစုကတော့အဲ့ဒီလုံရက်ကိုတစ္ဆာဖောက်တာပဲလို့မြင်ကြပါတယ
်။ကိုအာဇာချီချာရဲ။ हमने क्या जुल्म किया है? पंडित जवाहर लाल नेहरू ने हमारे साथ वादा किया है 70 साल पहले
ကျွန်တော်လူလက်ခွင့်လူပါတယ်လွန်ခဲ့တဲ့1980ကဂရီးရခဲ့ပြီးတော့ဒီဂရီးကိုဖြည့်ဆည်းပေးဖို့စောင့်နေရတာပါ။ဒီဂရီးကိုစောင့်ထိန်လိုက်နာဖို့မရှိဘူးဆိုရင်ကျွန်တော်တို့ကိုတတ်လိုက်ပါ။ကျွန်တော်တို့ကသိဖို့ဆင်သင့်ပါ။အ
ိန္ဒိယနိုင်ငံကလူလက်ရေးရဖို့အတွက်တိုက်နေတာ230ကျော်ကြာနေပြီဖြစ်တဲ့သဘုံထမှုမှာလူထောင်ပေါင်းများစွာတည်ကြည်ခဲ့ပြီးပါပြီ။ဒီလအစောပိုင်းဒီပီနယ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ပြီးတဲ့နောက်ဒေလီအစိုးရဟာကက်ရှမီးယားခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးဆက်သွယ်ရေးတွေကိုလည်းဖျက်တောက်ထားခဲ့ပါတယ်။လက်နက်ကင်တိုက်ပွဲတွေမဖြစ်စေဖို့ညမထွက်ရအမိန့်တွေနဲ့တခြားလုံခြုံရေးအစီအမံတွေကိုလည်းလှုံ့ဆော်ထားပါတယ်ခင်ဗျာ
။ကိုကြီးညမရှင်VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ VOA ကိုဝေဖန်ချက်ပေးလို့ရတဲ့တေးသချင်းတွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတစင်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းစာရိုက်တစ်တာမှန် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့လို့ရေးသားပေးပို့နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်။
ဒိမတ်နိုင်ငံမှာဂရင်းလန်ချင်းကိုအမေရိကန်ပြည်သူကဝယ်ယူလိုတဲ့ကိစ္စနဲ့ပတ်သက်လို့ဒိမတ်ဝန်ကြီးချုပ်ကဆွေးနွေးမှာမဟုတ်တဲ့အတွက်တွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်လိုက်ပါတယ်။ဝန်ကြီးချုပ်မက်ထရိုက်ဆန်ရဲ့မှတ်ချက်ကြောင့်ရှေ့လာမဲ့သတင်းနှစ်ပတ်မှာတွေ့ဆုံမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့ကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။လီမန်ဆိုင်ရာမှာတော်မတရားလုပ်မှုနဲ့ကက်သလစ်ကမ်းချုပ်ဆရာတော် George Pell မှာအပြစ်ရှိကြောင်းတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့တင်သွင်းထားတဲ့အယူခံကိုဩစတြေးလျနိုင်ငံအယူခံတရားရုံးကလည်းပယ်ချလိုက်ပါတယ်။ကက်သလစ်ကျောင်းတော်ကတာဝန်ရှိသူတွေမှာတော့ဆရာတော် Pell ဟာအယွမ်းမြောက်သေးတဲ့ကလေးတွေကိုလိမ်မှုဆိုင်ရာမတော်မတရားလုပ်မှုနဲ့ပြစ်မှုတင်ရှားတဲ့အဆင့်မြင့်ဆုံးပုဂ္ဂိုလ်တစ်ဦးလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကြားနောက်ဆုံးအချင်းစီးရီးလိချင်းမှုတွေအဆုံးသတ်ခဲ့ပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်ထိုးသံတမန်ကလည်းတောင်ကိုရီးယားမှာရောက်နေပါတယ်။တုံးရချခီးစဉ်ဖြစ်တောက်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုမနေ့ကပဲရောက်လာတဲ့အမေရိကန်ထူးထန်တမန်စတီဖင်ဘီကန်ကတော့မြောက်ကိုရီးယားဘက်ကတခုခုတုံ့ပြန်လာခြင်းမှာဆက်သွယ်ဖို့အစဉ်သင့်ရှိနေတဲ့အကြောင်းပြောဆိုခဲ့တာပါဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခသည်တွေအတွက် BND ကင်းကင်းဂွန်တိကာရှိရှိကိုသဘောဆန္ဒအတိုင်းပြန်နိုင်မဲ့အချိန်ထိနေရက်ပြန်ပို့ရေးအစီအစဉ်ကိုဆိုင်းငံ့ထားဖို့လူခွင့်ရလူရှာမှုဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်ပထမတစ်ချိန်နေရက်ပြန်ပို့ရေးအစီအစဉ်မောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်မံကြိုးပမ်းတဲ့အနေနဲ့မနေ့ကကဆက်လို့ဒုက္ခသည်တချို့ကိုနေရက်ပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစီစဉ်နေကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်လူခွင့်ရဖွဲ့တွေတုံ့ပြန်တဲ့အနေနဲ့ထွက်ပေါ်လာခဲ့တာပါမြန်မာနိုင်ငံကိုဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့အခြေအနေမရှိသေးသလိုစိတ်တကျဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုလည်းဖြေရှင်းထားတာမရှိသေးတဲ့အကြောင်းလူခွင့်ရလှရှာမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch တာဝါရှာရေးရဒါရိုက်တာမင်းစ်ရှိကန်ဂိုလီကလည်းကြေညာချက်ထဲမှာပြောဆိုထားပါတယ
်။သတင်းချင်းချက်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းအစီအစဉ်တွေကို line to meter 16.25 ရူကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.